อาตนาโดนเนี่ย2564กอสันตะกริ365ยะ64เนี่ยกอสันตะกริ2564ขุนเสกกุกุเนี่ยตะสาวมุลาสัน5เยนะท้าวสักคนคุณเนี่ยออตุวาละ24เยมานิได้นิตาจีมานิมิวมหามุนีเมษสวาพระองค์ด้วยสิ้นจิมบะปิโลอัตติ มหามุนีพระอาจารย์มโตติงกันกัลลุปูโซภเวอโจธรรมปูชาอธุธรรมตะเวขันธ์5มาตาทรีเดนเนี่ยคอนสตรัคชั่นคอมพานีลิมิเต็ดมีตาสุโรอิอมตะฐานะธรรมฐานะဖြစ်ဖြင့်ဟောကြအပ်တော်မထေရမြတ်တို့ အမတ်တရား48တရားဒေသနာတော်ဒီကနေ့ညတပါးသဘင်ခန္ဓာကိုယ်ရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖရာကြီးမဟာကရုဏာကုန်ကိုအာယုံပြုကာတိကျူးဖွဲ့စွာအသောဝန္ဒနာပနာမအာတိတကာထာကိုရွတ်စွာပူဇော်ခြင်းဖြင့်စတင်ကြရအောင် โยกัปปะโกติหิปิอัปปะมียังกาลังกรณโตติโตกะราณิเขรังกะโดโลกะหิตายานาโทนะโมมะการุณิกัตตะตัตตะโยนาโทวินิยะญาสวาตัตตะวาอิ ฉันนาสีบาโลลาตองดากုံบองคาทะภิญนาถามีญาจิตสนอญะพะยาติกัปปะโกติหิปิกะเรกะบาอะเยตั่วตินชาโลภิญนอแลอัปเปมิยันยิตะไดตาพะพะเจงงามะสวนนัยมาโต กาลังเลอะติญเฉยใต้นี่กบาชีจาโลกาลัพพะโลโลกหิตายะตัตตะโลกะอิอโจสีบะอโลงาอดิโตกะราณิโอสาอัตถะฉินเลเองกามิตรจีมาตมิตานินตถาสนิสัญญีหุจัตติถะเวงาตั่วอสุอลุนไคยโนมุโรโก กระดอนดอพยาพิยันจิตันจูกุอัฏฐุฏโฑมุยะติภิเวเขรันเลฉิเมลုံอะตะสงละยะนะลုံเสวังกุโรอิเปมัญญะโนกะโดบวะตะนันจิ่งพะมะสวายอดโดมุกะยะชาลีติมหากรุณีกะตะตะเตวะมะยะยินเวตาเกตุตะนาฉิเขมากรุณาสิ้นผิดโดมุโด ตัตตนะตัตตวินิยามะสวาตัตตวาอิฉันนาสีบาโลลาตองดะกุมปองคาทะภิญนาถามีญาทุสินโดมะพะยาอานะโมยุติเปียงเปาะมังโกลโยฤกะโรยุจูสิโคจินติ อัตถุเวเวตุสิ้นสิ้นมะตุยဖြစ်ပါစေတည်းမထေမြတ်တို့ဤအမတ်တရားစကားများအပိုင်း 47ရဘုရားရဲ့တပည့်တော်ကမဟာထေမြတ်တွေဟာ သူရဲ့ဘဝဇလန်းနဲ့ပတ်သက်ပြီးအတွေ့အကြုံတွေကိုရှင်တဲကထုတ်ဖော်ပြီးတော့ပြောဆိုသွားတယ်အမတ်တရားစကားတွေကိုမှတ်သားနိုင်ယူကြည့်ခြင်းအားဖြင့်ဘုန်းကြီးတို့အတွက်ဘဝသင်ခန်းစာနဲ့ဓမ္မအသိများရရှိနိုင်ရမှာဖြစ်တယ်မထေမြတ်ပေါင်း 265ခုပြောသွားတဲ့အထဲမှာဒီကနေ့68ပါးမြောက်မထေရမြတ်ရဲ့အမှတ်တရစကားကိုစတင်ပြီးတော့နာယူချရအောင်ဘဝဆိုတာဟာ လူတိုင်းလူတိုင်းမှာတန်တရာတဲ့သွားနေတဲ့အချိန်ကိရိတာနဲ့ကံပေါင်းဆက်ပြီးတော့ထုတ်လုပ်ထားလို့ဘဝတစ်ခုကိုရရှိနေကြတာဖြစ်တော့ကိရိတာနဲ့ကံပေါင်းဆက်ထားသည့်ကုသကံကအကျိုးပေးတဲ့အလက်ချုပ်တဲ့အခါမှာလူဘဝနတ်ဘဝရကြပြီအကုသကံအကျိုးပေးတဲ့အလက်ချုပ်တဲ့အခါကျအောက်တန်းနောက်တန်းကြလာတဲ့ဆင်းရဲဒုက္ခတွေအလွန်များတဲ့အပယ်လေးပုံလို့ဆိုရဲပုံမွားမှာဖြစ်ကြထိုထဲမှာကုသကံအလှည့်ကြုံလို့ရောက်လာကြတဲ့လူပုံလူဘဝဟာအခြေခံအဖြစ်အကောင်းဆုံးလို့ဆိုပါဘာကြောင့်အခြေခံအကောင်းဆုံးလို့ပြောရလဲဆိုရင်လူဘဝရလာတဲ့အခါမှာလူလောကမှာပညာရှိပုဂ္ဂိုလ်တွေရှိကြသူတော်ကောင်းတွေရှိကြအဲ့ဒီပညာရှိသူတော်ကောင်းတွေရဲ့အဆုံးအမတရားကိုရရှိလိုက်တဲ့အခါမှာထိုပညာရှိသူတော်ကောင်းတို့ရဲ့အဆုံးအမစကားကိုနာယူပြီးတော့မိမိတို့ရဲ့ဘဝလမ်းကြောင်းကိုဖြောင့်တန်းအောင်လုပ်နိုင်တဲ့အသိဉာဏ်ကိုရရှိလာကြမှာဖြစ်တယ်။ဒါကြောင့်လူဘဝဟာတန်ဖိုးရှိတယ်လို့ဆိုတာပေါ့။လူဘဝတန်ဖိုးရှိမြတ်စွာဘုရားမပွင့်တော်လည်းပဲလူဘဝမှာဒါနကောင်းမှုသီလကောင်းမှုသမထဘာဝနာကောင်းမှုဆိုတာလေလုံနိုင်ကြသည့်အတွက်ကြောင့်တွင်တင်ပြတ်သဆုံးမတဲ့ဆရာကြီးရဲ့အဆုံးမတိုင်းဒါနကုသိုလ်လုပ်ကြတယ်ကိုကျင့်သီလထိမ့်သိဆောလျှောက်ကြတယ်ထိုဒါနသီလကြောင့်လူတွေဟာသရဝါတွေဟာလူဘဝနတ်ဘဝဆိုတာရောက်ကြပြီအေးသူတော်စင်တွေကဒါနသီလတဲ့ပိုအဆင့်မြင့်ပြီးတော့စိတ်ကိုယ်ကထိမ့်သိမ်းဆောင်လျှောက်တဲ့တမာရီစွမ်းအားတိုးမြင့်တဲ့တမထချင့်စဉ်လို့ဆိုတဲ့ဘာဝနာတရားကိုချင့်စဉ်လိုက်ချင့်လိုက်မယ်ဆိုရင်တော့ပြမပြည့်ထီအောင်ရောက်ရှိသွားကြဖျားမပွင့်လို့ရှိရင်တော့တန်တရာထဲမှာဘဝကျမပြည်ဟာအမြင့်ဆုံးအဆင့်ပဲဖြစ်တယ်ပေါ့ဒါကြောင့်တမားအဖြစ်ပြောမယ်ဆိုရင်ဒါနသီလဘာဝနာလို့ခေါ်တဲ့အပြည့်ကင်းပြီးကောင်းကျိုးချမ်းသာကိုပေးနိုင်တဲ့ကုသိုလ်3ရပ်လုပ်ငန်း3ရပ်ဟာဘုရားဘာသာရဲ့ original ရသော်ဘုရားကစတင်ခေါ်ခဲ့တာလားလို့ပြောမယ်ဆိုလို့ရှိရင်ဘုရားမပွင့်ခင်ကတည်းကလူတွေလိုက်နာဆောင်ရွက်ကြတာဖြစ်သောကြောင့် Buddhist origin လို့ပြောလို့တော့မရဘူးသို့သောဒီထဲမှာဝိပဿနာဘာဝနာဆိုတာကြတော့တကယ်ကို Buddhist origin ရသော်ဘုရားဟောမှဒီချင်းစဉ်ကသိရှိရတာဖြစ်ဒါနဆိုတာလေဘုရားဘာသာဟုတ်သူရောမဟုတ်သူရောဒါနကောင်းမှုဆိုတာလုပ်လို့ရှိကြကိုကျင့်သီလဆိုတာလေအတိုင်းအတာတစ်ခုအရာဘုရားဘာသာဟုတ်သူရောမဟုတ်သူပါကျင့်ကြံလေရှိကြစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာပေးကမ်းခြင်းကိုကျင့်သီလထိမ့်သိမ်းခြင်းဆိုတဲ့အလုပ်တွေလုပ်ကြစိတ်ကိုထိမ့်သိမ်းပြီးတော့တမာရီစွမ်းအားကိုတိုးမြင့်ခြင်းဆိုတဲ့တမထချင့်စဉ်ဟာလည်းပဲဖယားမပွင့်ခင်ကတည်းကပေါ်နေတာဖြစ်သည့်အတွက်ကြောင့်ရသော်ဘုရားဟောမှသိရတဲ့အရာမဟုတ်ဘဲနဲ့ရခင်ကတည်းကရှိအဲ့တော့ရသော်ဘုရားကလောကမှာပွင့်ပေါ်လာတဲ့အခါပညာရှိသူတော်ကောင်းတွေဟောပြောတဲ့ကိုချင်းတရားတွေကိုပဲရသော်ဘုရားကအတိပြုဟောကြားပေးတယ်သို့သောသမာပညာရှိတွေမဟောနိုင်တဲ့တရားကတော့ဝိပဿနာတရားသာဖြစ်တယ်ဝိပဿနာဆိုတဲ့ဘာဝနာတရားဟာမြတ်စွာဘုရားမပွင့်ဘူးဆိုလို့ရှိရင်တော့မသိနိုင်ဘယ်ဘာသာမှဝိပဿနာတရားကိုဟောနိုင်တဲ့ဘာသာမရှိဘူးမြတ်စွာဘုရားမပွင့်ဘူးဆိုလို့ရှိရင်ဝိပဿနာလုံးနည်းဝိပဿနာတက္ကနစ်ဆိုတာလုံးဝသိဖို့ရမရှိဘူးဒီကနေ့ခေဝိပဿနာတရားအထုတ်တယ်ဆိုလို့ရှိရင်လေမြတ်ဗုဒ္ဓရဲ့အဆုံးအမတည်းက ဘုရားဘာသာတရားတော်တွေကယူလို့ထားတာဖြစ်ရမြတ်စွာဘုရားကိုယ်တိုင်ကိုယ်ကတရားဓမ္မနဲ့ပတ်သက်ပြီးတော့မိမိကိုယ်တိုင်ခြင်းသုံးလိုက်တာပြီးတဏှာဥက္ကလုဖို့ဆိုတဲ့ဝိပဿနာတရားကိုဟောပြောလာခဲ့တာမြတ်စွာဘုရားသာသနာကလွဲလို့ရှိရင်ကိုယ်တိုင်တရားဓမ္မရှာဖွေဟောပြောလာတဲ့နှစ်ပေါင်း52နှစ်အတွင်းမှာတဲ့ဝိပဿနာတရားရဲ့တစိတ်တသေးတာ၄တောင်ဟောနိုင်တဲ့ဘာသာတရားဆိုတာမရှိဘူးလို့ဗတ္တိယသူဗတ္တဆိုတဲ့ provide ကိုပွန့်ပွန့်လင်းလင်းမြတ်စွာဘုရားဟောကြားခဲ့ပြောဆိုခဲ့တာဖြစ်တယ်52နှစ်ဒီခေတ်ထဲမှာဝိပဿနာတရားကိုဟောနိုင်တာမြတ်စွာဘုရားရဲ့ဆုံးမတရားတော်မှာတပါးတခြားမရှိဘူး52နှစ်ဆိုဒီမှာမြတ်စွာဘုရားကတောထွက်ပြီး6နှစ်ပတ်လုံးဒုက္ခရစရိယာကျင့်တာက6နှစ်ဒုက္ခရစရိယာကျင့်တာက6နှစ်ဘုရားဖြစ်သူရောက်ပြီးတော့တရားဟောလက်လှယ်ပြီးတော့တရားဓမ္မဟောပြောတာက4545နဲ့6နဲ့ပေါင်းထားတာ52နှစ်လို့သူတို့ဆိုတယ်။အဲ့ဒီ52နှစ်အတွင်းမှာဝိပဿနာတရားဟောနိုင်တဲ့ပုဂ္ဂိုလ်ဆိုတော့လုံးဝမရှိဘူး။ဘုရားသာသနာတော်မှာသာရှိတယ်လို့။အဲ့ဒီစကားကိုထောက်ထားမယ်ဆိုလို့ရှိရင်ဝိပဿနာတရားဒီသာလဲ Buddhist origin လို့သူပြော။ဘုရားပွဲမှာသိရတာ။အေးသို့တော်လဲကောင်းတဲ့အလုံးမှန်သမျှဟာကောင်းကျိုးချမ်းသာကိုဖြစ်စေတတ်တဲ့နိယမသဘာဝတရားသို့သောမြတ်စွာဘုရားပွင့်လာတဲ့အခါမှာသာသနာ့ဘကလှူတဲ့တန်းတဲ့ဒါနသာသနာ့ဘမှာထိမ့်သိမ်းဆောက်ရှောက်တဲ့သီလသာသနာ့ဘအခါကာလမှာရှင်းသုံးတဲ့သမထရှင်းစဉ်ဆိုတာတွေတဲ့မြတ်စွာဘုရားပွင့်လာမှာဒါနထိမ့်သိမ်းတဲ့သီလရှင်းသုံးတဲ့သမထဘာဝနာပို့ပြီးတော့ပြည့်စုံပြီးမှန်ကန်တဲ့ရည်ရွယ်ချက်တွေရရှိလာတယ်လို့ခုခေတ်စကားနဲ့ပြောမယ်ဆိုရင်မြတ်စွာဘုရားဟာဒါနသီလသမထဘာဝနာတို့ကို reform လုပ်ပြီးတော့လက်ခံထားတယ်လို့ဆိုတယ်။ကောင်းတဲ့အရာဆိုတာပယ်ဖျက်ရတာမဟုတ်ဘူး။သူတော်စင်သူတော်မြတ်တွေကောင်းတဲ့အရာကိုထပ်မံပြီးတော့အတည်ပြုပို့ပြီးတော့ပြည့်စုံအောင်ဟောပြောပေးတယ်ဒီနေ့သာသနာတွင်မှသိရတဲ့ဒါနလူရတဲ့ဒါနသာသနာတွင်မှစောင့်တည်ရတဲ့သီလသာသနာတွင်မှကျင့်သုံးရတဲ့သမထဘာဝနာသည်မြတ်စွာဘုရားဟောထားမှပြည့်ပြည့်စုံတဲ့ဒါနသီလဘာဝနာဖြစ်သည့်အတွက်ကြောင့်သာသနာဘကဒါနသီလသမထဘာဝနာနဲ့တော့တူညီမှုမရှိဘူးလို့ဒီလိုပြောလို့တော့ရအခြေခံအားဖြင့်တော့တူတော်လည်းပဲအခြေအနေအားဖြင့်ကွဲပြားခြားနားမှုရှိပါတယ်ဒါကိုသတိထားဖို့လိုတာမြတ်စွာဘုရားကိုယ်တိုင်ကလည်းတုတ်တန်တစ်ခုမှပွင့်ပွင့်လင်းလင်းဟောထားရှိနာဟံလောကေနဝိဝထာမိငါဟာလောကကြီးနဲ့အငင်းခုံမလုပ်ဘူးတဲ့လောကောဝမယဝိဝရတိလောကကြီးကသာငါနဲ့ငင်းခုံနေတာတဲ့နာဟိပဏိတောကေနစီဝိဝရတိနာဟိဓမ္မဝါထိကိနာစီဝဲတဲ့တည်းငါတို့ကအမှန်တရားကိုဟောတာဖြစ်သည့်အတွက်ကြောင့်ဘယ်တော့မှအငင်းခုံမလုပ်ဘူးတဲ့မှန်တာကိုပြောတဲ့ပုဂ္ဂိုလ်ကငင်းတာမဟုတ်အမှားပြောတဲ့ပုဂ္ဂိုလ်တွေကသာငင်းနေကြတာနာဟိဓမ္မဝါဒီကိနာစီဝဲတဲ့တည်းဓမ္မဝါဒီဆိုတဲ့ပုဂ္ဂိုလ်တွေဟာဘယ်တော့မှဘယ်သူနဲ့မှအငင်းမပွားဘူးတဲ့လောကမှာပညာရှိတွေကရှိတယ်လို့ပြောတာငါကလည်းရှိတယ်လို့ပြောတယ်။လောကမှာပညာရှိတွေကမရှိဘူးလို့ညင်းဆိုထားတာငါလည်းမရှိဘူးလို့ပဲညင်းဆိုတယ်လို့ဒီချက်ကိုကြည့်မယ်ဆိုရင်မြတ်စွာဘုရားဟာကောင်းတဲ့အစဉ်လာတွေကိုလက်ခံဟောကြားတယ်ဆိုတာမတမာထင်ရှားတယ်ပေါ့နော်။အဲ့ဒီထဲမှာဖျားပွင့်လာတဲ့အခါကောင်းတဲ့ကောင်းအောင်ပြည့်စုံတဲ့ပြည့်စုံအောင်ဖြည့်ဆွတ်ပြီးတော့ဟောပြောပေးတာတော့ဒါတော့အမတ္တမထင်ရှားတယ်လို့သူပြောရတယ်။ဒါကြောင့်မို့ဒါနသီလသမထဘာဝနာဆိုတာကိုပြောမယ်ဆိုရင် Buddhist origin မဟုတ်ဘူးဝိပဿနာကသာ Buddhist origin လို့ တခုမှတ်မယ်ဆိုရင်မှတ်လို့ရတယ်။တနည်းအားဖြင့်သာသနာတွင်မှဖြစ်ပေါ်လာတဲ့ဒါနသီလသမထဘာဝနာနဲ့သာသနာဘကဒါနသီလသမထဘာဝနာဆိုတာဟာအတန်ငင်းတူတော်လည်းပဲအနှစ်သာရချင်းကွဲပြားသေးတယ်လို့ဒီလိုဆိုလို့ရတယ်ပေါ့နော်။နှစ်သာရကွဲပြားတယ်။သို့တော်မြတ်စွာဘုရားသည်ဒါနကောင်းမှုကိုလက်ခံတယ်။ဒါကြောင့်မို့ဘုရားကိုယ်တိုင်ဟောထားတဲ့သုတ်တံတစ်ခုထဲမှာဒါနံပဏိတပိညတံသပ္ပုရိတပိညတံဒါနဆိုတာလောကမှာရှိတဲ့သူတော်ကောင်းတွေပညာရှိတွေလက်ခံတာအရာဖြစ်တယ်။အဲ့ဒီလောကမှာပညာရှိတွေသူတော်ကောင်းတွေလက်ခံတဲ့အတိုင်းပဲမြတ်စွာဘုရားလက်ခံထားတယ်ဆိုတဲ့အဓိပ္ပာယ်။ဒီအဓိပ္ပာယ်ကိုဆွလို့ပေါ့နော်။ဘုရားဘာသာဝင်သူတော်စင်နေနေနဲ့ယဝရရဲ့အဆုံးအမကိုလိုက်နာကြမယ်လို့ဘုရန္တရဏံကိစ္ဆမိလို့ဆိုတာဟာဖះဆုံးမတဲ့အတိုင်းလိုက်နာမယ်ဆိုတဲ့အဓိပ္ပာယ်ပဲဖြစ်တယ်ဓမ္မန္တရဏံကိစ္ဆမိဆိုတာယသောဘုရားဟောကြားတဲ့အဆုံးအမကိုပဲယုံကြည်တယ်လိုက်နာချက်သုံးမယ်ဆိုတဲ့အဓိပ္ပာယ်တန်ခံတရဏံကိစ္ဆမိဆိုတာဘုရားဓမ္မတို့ကိုထိမ့်သိမ့်ဆောက်ရှောက်ပြီးတော့မြတ်စွာဘုရားမရှိတဲ့နောက်မှာဆက်လက်ဟောကြားတဲ့တရားဓမ္မတွေကိုထိမ့်သိမ့်ဆောက်ရှောက်တဲ့တန်ခါသို့မဟုတ်မြတ်စွာဘုရားရဲ့ဓမ္မကိုအပြည့်အဝကျင့်သုံးပြီးဖြစ်တဲ့အရိယတန်ခါထိုတန်ခါတွေရဲ့ဒီကျေစုတရားကိုသိပြီးတော့ထိုတွေဟာတန်ခါတရဏံကိစ္ဆမေလို့လွန်ခဲ့တဲ့နှစ်ပေါင်း2600ကမြတ်စွာဘုရားဟောတဲ့တရားတော်တွေကိုတန်ဃာတွေကထိမ့်သိမ့်ဆောက်ရှောက်လာခဲ့တာထိမ့်သိမ့်ဆောက်ရှောက်လာသည့်အတွက်ကြောင့်ဒီကနေ့ခေတ္တအောင်မြတ်ဗုဒ္ဓရဲ့အဆုံးအမတရားတွေဟာမူရင်းမပြတ်ကြားနာခွင့်ရနိုင်တာဒီကျေးဇူးတရားဟာဗုဒ္ဓမကြီးမားတယ်လို့ဆိုလို့ဒီကျေးဇူးတရားကိုမှတ်သားပြီးတော့ဘုန်းကြီးတို့တွေတန်ခါကိုကိုးခဲ့ကြတာဖြစ်တယ်ပေါ့ဒီနေရာမှာစဉ်းစားကြည့်မယ်ဆိုရင်မြတ်စွာဘုရားဟောတဲ့တရားတော်တွေဟာအိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း2600ဟောခဲ့တယ်ဒီကနေ့ခေတ်အိန္ဒိယလူသားအိန္ဒိယနိုင်ငံသားတွေဟာအများအဖြစ်ခြုံပြောမယ်ဆိုလို့ရှိရင်ဘုရားရဲ့တရားတော်တွေကိုကြောခိုင်းသွားကြပြီရသော်ဗျာရဲ့အဆုံးအမတရားတော်တွေကိုလက်ခံကျင့်သုံးနေကြတာကမြန်မာလူမျိုးတွေအများစုဖြစ်လာ17ရာစုလို့ခေါ်တဲ့ပုဂံခေတ်ကရှင်ဓမ္မတတိလို့ခေါ်တဲ့ရှင်အရဟံမထေရရဲ့တပည့်အုပ်ချုပ်တဲ့အနောထာဘယင်ကြီးတို့ရဲ့ကြိုးပမ်းအထောက်အမှုနဲ့မြန်မာလူမျိုးတွေရဲ့ရင်ထဲနှလုံးထဲမှာမြတ်ဗုဒ္ဓရဲ့အဆုံးအမတွေခဏိထီအောင်တည်ရှိနေကြအဲ့ဒီကျေးဇူးတရားတွေကြောင့်မြန်မာလူမျိုးတွေရဲ့ယဉ်ကျေးမှုမြန်မာယဉ်ကျေးမှုနဲ့ဘုရားယဉ်ကျေးမှုဟာခွဲမရအောင်တွဲဖက်ပြီးတော့နေဒီကနေ့မြန်မာနိုင်ငံလူတွေဟာမြတ်ဘုရားရဲ့အဆုံးအမအတိုင်းကျင့်သုံးခွင့်ရနေတာကိုကအလွန်ကံကောင်းတယ်လို့သူပြောတာသို့တော့ကံကောင်းတယ်လို့ဆိုပြီးတော့တကယ်ကံကောင်းအောင်လုပ်နေကြရလားလို့ဆိုလူတိုင်းမလုပ်ကြအောင်မြတ်စွာဘုရားရဲ့ဆုံးမတရားတော်တွေကိုတန်ဖိုးရှိမှန်မသိတဲ့ပုဂ္ဂိုလ်တွေကတော့လမ်းချော်နေတော့မယ်ဒီနေ့ထိဘောရဘာသာလို့ခံယူထားကြတဲ့မြန်မာလူမျိုးတွေထဲမှာမြတ်ဗုဒ္ဓရဲ့ဆုံးမတရားကိုသိရှိပြီးဒုတွေဟာဗုဒ္ဓရဲ့ဆုံးမနဲ့နေမယ်ဆိုတဲ့ဒီအပြည့်ဝဗုဒ္ဓဆုံးမကိုအဓိကထားလိုက်နာကျင့်သုံးမယ်ဆိုတဲ့ပုဂ္ဂိုလ်ဟာအရေးအတွက်အပြည့်အလွန်နည်းနေသည်လုံးနေတယ်အဲ့ဒီအခြေခံအတိုင်းလိုက်တာကျင့်သုံးမယ်ဆိုလို့ရှိရင်မြန်မာလူမျိုးတွေရဲ့တိုးတက်မှုနော်လူမျိုးတိုင်းမြန်မာလူမျိုးတွေရဲ့ငြိမ်းချမ်းသာရမှုမြန်မာလူမျိုးတွေရဲ့စိတ်နှလုံးအေးချမ်းမှုတွေဟာအပြည့်အဝရနိုင်မှာဖြစ်တယ်မလိုက်နာကြဘူးဆိုတဲ့အစိတ်ပိုင်းတွေရှိနေသည့်အတွက်ကြောင့်မြန်မာနိုင်ငံရဲ့လူသားတွေရဲ့နှလုံးသားထဲမှာငြိမ်းချမ်းမှုတွေဟာဆုံးရှုံးနေတယ်။ဆုံးရှုံးတဲ့နေရာတွေမှာဆုံးရှုံးနေတယ်။စီးပွားရေးလူမှုရေးဆိုတာတွေ ဘုရားရဲ့အဆုံးမတိုင်မလိုက်နာဘူးဆိုရင်အောက်ကြနောက်ကြဖြစ်နေဦးမှာပဲအဲ့တော့လိုက်နာသလားမလိုက်နာဘူးလားဆိုတော့ကိုယ့်ကိုယ်ဆုံးမရမှာကိုယ့်ကိုယ်စစ်တမ်းထုတ်ကြည့်ရမှာဘုရားရဲ့အဆုံးမနဲ့နေတာဟုတ်သလားတို့တွေဟာမြတ်စွာဘုရားရဲ့အဆုံးမနဲ့နေတာဟုတ်သလားတခြားဘာတွေလွဲချော်နေသေးတယ်လဲဆိုတာကြည့်ဘုရားဆောဘုရားရဲ့အဆုံးအမတစ်ခုကိုပြောမယ်။စီးပွားရေးနဲ့ပတ်သက်လာလို့ရှိရင်မြတ်စွာဘုရားကလူတွေမှာမျက်စိနှလုံးရှိတယ်။မျက်စိနှလုံးဟာစီးပွားရေးမျက်စိတစ်လုံးကစီးပွားရေးအမြင်စီးပွားရေးအတွက်သုံးချပြီးကျန်တဲ့မျက်စိတစ်လုံးကကိုခြင်းတရားအတွက်သုံးချဆိုလိုတာကစီးပွားရှာတတ်ရမယ်ကိုချင်းတရားကောင်းမွန်အောင်ထိန်းသိမ်းရဒါမြတ်စွာဘုရားရဲ့အခြေခံအကြဆုံးဒေသနာပဲစီးပွားတော့ရှာတယ်စီးပွားမရှာဘူးဆိုရင်လည်းမြတ်စွာဘုရားအဆုံးမမလိုက်နိုင်ရရမလိုက်နိုင်သည့်အတွက်ကြောင့်ဘုရားဘာသာဝင်นี่စီးပွားမဖြစ်ဘူးလို့ဆိုလာလို့ရှိရင်ဘုရားရဲ့အပြစ်မဟုတ်တော့ကာယကံရှင်ရဲ့အပြစ်ပဲဖြစ်တယ်တချို့ကလွဲမှားပြီးပြောကြတာရှိတယ်မြတ်စွာဘုရားကလောဘမကြည်ရဘူးလောဘမထားရဘူး ਨੇ ဟောတယ်အဲ့တော့လောဘမရှိရင်စီးပွားဖြစ်မှာမဟုတ်ဘူးလို့တွေးတဲ့လူကတွေးသေးတယ်တကယ်ကတော့လောဘကစီးပွားကိုရစေတာမဟုတ်ဘူးစီးပွားဖြစ်တာကပညာနဲ့ဝီရိယကဖြစ်စေတာပါဖြစ်တယ်လောဘဆိုတာလိုချင်တာသာရှိတယ်မလုံတတ်ဘူးသူကလုံတတ်တာကဝီရိယနဲ့ပြင်ကြည့်နေလောဘဆိုတာမွေးကလေးကရှိလာတဲ့လူတယောက်စီးပွားလုပ်တတ်အောင်ဘာလို့ကြောင်းသွားတာ economic ဆက်ဘာသာရည်တိဘာကြောင့်ရှိပါလောဘနဲ့တည်းလုံလောက်တယ်ဆိုရင်လေကြောင်းနေစရာမှမလိုလားလောဘကမွေးကြတယ်ရှိအဲ့တော့လောဘရှိရင်လည်းမကြီးပွားဘူးပညာရှိရမယ်ကြိုးစားအားထုတ်မှုရှိရတော့လောဘလည်းရှိရလောဘရှိရင်လည်းမရဘူးဆိုတာအမှန်တမ်းလောဘကိုချိုးနှံရမယ်ဆိုတဲ့မြတ်စွာဘုရားရဲ့စကားဟာသူစီရိုက်နဲ့ပတ်သက်လာတဲ့လောဘမျိုးတွေသူများပစ္စည်းမှာကိုယ်ပစ္စည်းဖြစ်လို့မှုဆိုတဲ့လောဘဝိသမလောဘမျိုးတွေမရှိเสียရဘူးလို့အခြေခံအားဖြင့်ဒီလိုခေါ်တာမျိုးသာဖြစ်တယ်ပေါ့အဲ့တော့စီးပွားမရှာရဘူးလို့ဟောတာတခုမှမရှိဘူးစီးပွားရှာရညာတော့အားဖြင့်နိဗ္ဗာန်ကိုဥတည်ချက်ထားတာမှန်တယ်သို့တော့နိဗ္ဗာန်ကိုဥတည်ချက်ထားမှာတော့မှန်တယ်သို့တော့နိဗ္ဗာန်ဆိုတာဟာတမန်အားဖြင့်ကြည့်မယ်ဆိုရင်အလွန်ဝေးတဲ့ခရီးတစ်ခုပဲဖြစ်မယ်တမန်ပုဂ္ဂိုလ်တွေအတွက်အလွန်ဝေးတဲ့ခရီးတစ်ခုရှောက်လန်းရဒီခရီးနီးတယ်လားဆိုမနီးဘူးနိဗ္ဗာန်ခရီးဟာဝေးသေးတယ်ဝေးတယ်ဆိုတာဘာကြောင့်ပြောရတော့ဆိုတမန်အဖြစ်ပြောမယ်ဆိုလို့ရှင်တန်တိကေနဝိသန္တိမခာဓမ္မတကောဝိတာနိဗ္ဗာန်ဆိုတာအတိညာရှိရင်တော့နည်းနည်းလေးပဲအတိညာမရှိသေးတဲ့ပုဂ္ဂိုလ်ဖို့တော့ဝေးနေဥမှာပဲအဲ့တော့ဝေးနေသေးတဲ့နိဗ္ဗာန်ကိုဥတိချက်တစ်ခုနဲ့အလုံးလုံးသွားတယ်လုံးလုံးသွားတဲ့အခါနိဗ္ဗာန်ကိုဥတိချက်ထားပြီးနိဗ္ဗာန်နဲ့အရင်အခြေခံကဘဝမှာနေစဉ်စားဝတ်နေရေးဘဝမှာစီးပွားဖြစ်အောင်ကြိုးစားခြင်းနဲ့ကိုခြင်းတရားမပြတ်နေထိုင်ခြင်းဒါအဓိကပို့ချက်အဲ့တော့ဘဝမှာအဲ့လိုနေလို့ရှင်စီးပွားလည်းတိုးတက်မယ်ကိုခြင်းတရားလည်းကောင်းမယ်ဘက်ဆုံးကောင်းပြီဆိုလို့ရှင်ဒီဘဝလည်းကောင်းနောက်ဘဝလည်းကောင်းအပြစ်ကင်းတော့လူရင်ကျေးတဲ့လူအတိုင်းဝိုင်းငြိမ်းချမ်းတဲ့အတိုင်းဝိုင်းစိတ်နှလုံးအေးချမ်းတဲ့အတိုင်းဝိုင်းမျိုးပဲဖြစ်လာမှာဖြစ်တယ်။အဲ့တော့မြတ်စွာဘုရားရဲ့အခြေခံတရားတော်တွေဟာနေ့စဉ်ဘဝလူတိုင်းလူတိုင်းဟာဒီလူလောကကထွက်ခွာပြီးတော့အဂါရသမာနာဂါရိယံဆိုမိသားစုဘဝကိုရှောင်ပြီးတော့မိသားစုမပါတဲ့ဘဝမျိုးကိုပြောင်းလဲနေထိုင်ဖို့ဆိုတာလူတိုင်းမှာဖြစ်တာမဟုတ်ဘူး။ဒါကြောင့်မို့ မိသားစုဘွားကထွက်ခွာဖို့ဆိုတာဒီမြတ်စွာဘုရားဟောတဲ့တရားထဲမှာမိသားစုဘွားကထွက်ခွာမှနိဗ္ဗာန်ရမှာမဟုတ်ဘူးနော်တရားဓုတရားများသိတာမဟုတ်ဘူးမိသားစုဘွားမှနေရင်းနဲ့ပဲတရားဓုတရားများရတဲ့ပုဂ္ဂိုလ်တွေများချင်အဲ့တော့မိသားစုဘွားမှလည်းပဲတရားဓုတရားမြတ်တွေကိုရနိုင်တဲ့အခွင့်အရေးတွေဆိုပါစို့ဝိသာခာတို့နာရဝိန်တို့ဆိုတာတောတပံဘဝနဲ့ပဲစီးပွားရှာကြတယ်စီးပွားလုံးကြကိုချင်းတရားကောင်းကောင်းနဲ့နေကြထိုင်ကြအပြစ်ကင်းတဲ့ဘဝအဲ့တော့ဘုရားမသာဝင်သူတော်စင်နေနေနဲ့အဲ့ဒီဘဝမျိုးကိုပထမနေနိုင်အောင်ကြိုးစားအေးအဲ့ဒီတဲ့တို့ဟာတိုးမြင့်နေတဲ့ဆိုရင်ကတော့မိသားစုဘဝကိုစွန့်လွတ် renounce လုပ်တယ်ပြီးတဲ့အခါဘုန်းကြီးဝတ်မယ်သီလရှင်ဝတ်မယ်ပေါ့ခဏိခင်းနဲ့ပြောမယ်အဲ့ဒါကတဆင့်တက်တဲ့သဘောပဲရှိတယ်။အဲ့ဒီလိုလောကမှာသူအဆင့်နဲ့သူသွားတဲ့သဘောတရားမြတ်စွာဘုရားရဲ့အဆုံးအမနဲ့အညီဒုရတွေကျင့်သုံးနေထိုင်ကြမယ်ဆိုလို့ရှိရင်တော့နေ့စဉ်ဘဝမှာလည်းပဲဒီစိတ်နှလုံးအေးချမ်းပြီးတော့ပြဿနာတွေနည်းလို့ตายရတဲ့လူပေါင်းတစ်ခုကိုဖန်တီးနိုင်ကြမှာဖြစ်။ဒုစရိုက်ကင်းစင်တဲ့လူပေါင်းလူပေါင်းကြည့်နေမြတ်စွာဘုရားဟောတဲ့ဓမ္မပါဠိဆိုတဲ့ရွာကလေးကိုကြည့်လိုက်မယ်ဆိုလို့ရှင်အလွန်စိတ်ချမ်းမြေ့ဖွယ်ရာကောင်းတဲ့ဓမ္မလူစိုးသခိုးကင်းပြီးလူတွေဟာလည်းအလွန်ကျမ်းမာပြီးအသက်ရှိကြတယ်ဆိုတဲ့အနေထားမျိုးပါဖန်တီးလို့ရတဲ့အနေထားမျိုးကိုချင်းတရားကောင်းပြီဆိုလို့ရှင်တော့အဲ့ဒီအခြေအနေမျိုးဟာလောက်ယူလို့ရတဲ့အနေထားမျိုးတစ်ခုဖြစ်အဲ့ဒီအနေထားမျိုးမရောက်တာဟာမိမိတို့ရဲ့ဒီမြတ်စွာဘုရားရဲ့အဆုံးအမတိုင်းအပြည့်အဝမကျင့်နိုင်သေးဘူးဆိုတာထင်ရှားစေတယ်ပေါ့နော်ဘုရားဘာသာဖြစ်ပေမဲ့လို့မြတ်စွာဘုရားရဲ့အဆုံးအမတရားတိုင်းအပြည့်အဝမကျင့်နိုင်သေးတာပဲဖြစ်တယ်လောကလူတွေဆိုတာဟာဒီတူတဲ့နေကြတာမဟုတ်ဘူးအပေါင်းနဲ့အသင်းနဲ့နေကြတာဖြစ်တယ်အပေါင်းအသင်းနဲ့နေတဲ့အခါမှာလူမှုဆက်ဆံရေးမှာအကောင်းဆုံးကကိုချင်းစာတရားကိုချင်းစာတရားဆိုတာမေတ္တာနဲ့နေတဲ့သဘောပဲဖြစ်တယ်ကိုပတ်ဝန်းကျင်ကအလုံးမိမိနဲ့ကြုံတွေ့တဲ့ပုဂ္ဂိုလ်တွေမကြုံတွေ့တဲ့ပုဂ္ဂိုလ်တွေကိုပတ်ဝန်းကျင်ကပုဂ္ဂိုလ်တွေအလုံးရဲ့အကျိုးစီးပွားကိုလိုလားတာမေတ္တာမိမိအကျိုးစီးပွားကိုလိုလားတဲ့မေတ္တာကိုအခြေခံလိုက်တာနဲ့တပြိုင်နက်အေးကိုကျိုးစီဝါလိုလားတဲ့ပုဂ္ဂိုလ်သို့မဟုတ်တရားတူပါခက်ခဲတွေကျုံနေပြီဆိုရင်အကျဉ်းနာတရားဖြစ်ဖို့လွယ်တယ်ကြီးပွားတိုးတက်သွားပြီဆိုလို့ရှိရင်လည်းမုရိတာဝန်တာနိုင်မှုလွယ်သွားတယ်အခြေခံအားဖြင့်တော့မေတ္တာဟာအခြေခံအကျဆုံးပဲဖြစ်တယ်လူသားအလုံးရဲ့အကျိုးစီဝါကိုလိုလားတဲ့စိတ်ဓာတ်ကိုအခြေခံအားဖြင့်မွေးမြူပါအဲ့ဒီစိတ်ဓာတ်ကိုမွေးတဲ့အခါမှာကိုချင်းစာတရားကိုချင်းစာတရားအတ္တနာဥပမံကတ္တဝါနဟနေယနခတိကိုချင်းစာလူတိုင်းလူတိုင်းဟာဒုက္ခကာမနိဘူဒာနိတရားမှန်တယ်များချမ်းသာကျင်နာကြီးပဲအဲ့ဒီချမ်းသာကျင်ကိုလည်းချမ်းသာကျင်နေဆိုရင်သူလည်းချမ်းသာကျင်နေဆိုတာကိုသဘောပေါက်ထားလို့ရှိသူ့ကိုဒုက္ခပေးတဲ့အလုပ်ကိုမလုပ်ဘူးဆိုလို့ရှိလောကမှာတူတူဒုက္ခပေးတယ်ဆိုရအနေထားမျိုးဟာဖြစ်ပေါ်လာမှာမဟုတ်ဘူးအခုတော့အဲ့ဒီစိတ်ဓာတ်တွေကင်းပြတ်ပျောက်ကွယ်နေသည့်အတွက်ကြောင့်တူတူဒုက္ခပေးတဲ့ပုဂ္ဂိုလ်တွေဖြစ်လာဒါကြောင့်မို့မိမိတို့ယင်တဲ့နှလုံးထဲမှာမေတ္တာအခြေခံထားလိုက်မယ်ဆိုရင်ကရုဏာဆိုတဲ့အကျဉ်းနာတရားမုရိတာဆိုတဲ့ဝန္တာနိုင်တဲ့သဘောတရားတွေဖြစ်ပေါ်လာပြီးတိခဏ်ခြင်းခွင့်လွှတ်ခြင်းဆိုတဲ့ဥပ္ပခာတရားတွေနဲ့ထိမ့်ပြီးတော့သွားမယ်ဆိုရင်လူပေါင်းလူလောကကြီးဟာအေးချမ်းသာရတဲ့ငြိမ်းချမ်းတဲ့တရားမြတ်တာတဲ့ဘဝကြီးတစ်ခုဖြစ်လာဒီလိုဆိုလိုတာပေါ့နော်အဲ့တော့ယသော်ဘုရားရဲ့အဆုံးအမတိုင်းအပြည့်ဝလိုက်လာတယ်ဒီအကျိုးတွေကိုခံစားကြအကယ်၍မလိုက်နာဘူးဆိုလို့ရှိရင်မလိုက်နာတဲ့အလျောက်ဒီဆင်းရဲဒုက္ခဆိုတာကျုံလာတာကုသလဆိုတဲ့အဓိပ္ပာယ်အပြစ်ကင်းပြီးကောင်းကျိုးချမ်းသာတွေကိုပေးနိုင်တယ်လို့ဆိုလိုတယ်။ဒါကြောင့်မို့ကိုယ့်ရဲ့ယင်နဲ့နှလုံးထဲမှာဖြစ်လာတဲ့သဘာဝတရားတွေသူတစ်ပါးကိုမလိုမုန်းထားစိတ်မဟုတ်ဘူး။ သူတို့ဘာအကျိုးမဲ့ပျက်စီးလို့ဆိုစိတ်မဟုတ်ဘူးဆိုလို့အပြစ်ကင်းတယ်။သူများအကျိုးစီးပွားကိုလုံလားတယ်။ကျင်နာတရားထားတယ်။ကိုယ့်ရဲ့သာသွားရင်လည်းဝမ်းသာနိုင်တယ်။တိခဏနဲ့ခွင့်လွတ်တယ်ဆိုတဲ့အနေထားတွေဟာဒါဟာအပြစ်ကင်းတဲ့သဘောဝစိတ်နေသဘောတရားတွေဖြစ်တယ်။အဲ့ဒီအပြစ်ကင်းတဲ့စိတ်နေသဘောတရားတွေကိုယ်တဏ္ဍာမွေးထားရင်အဲ့ဒီသဘာဝတရားကိုကဒုက္ခဝိပါကချမ်းသာတဲ့အကျိုးကိုထုတ်လို့မှသူပဲဖြစ်တယ်ပေါ့အဲ့တော့ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့ဒီသဘာဝတရားတွေအပြစ်ကင်းရုံမြမကကောင်းကျိုးချမ်းသာကိုပေးနိုင်တယ်ဆိုရယ်အနေထားတစ်ခုကိုဖြစ်ပေါ်တယ်ဒါသဘာဝတရားရဲ့ reaction လို့ခေါ်တုတ်ပြန်လာတဲ့အကျိုးတရားတွေဟာကိုယ်ကလိုချင်နေဖြစ်စေမလိုချင်နေဖြစ်စေသဘာဝတရားရဲ့တုံ့ပြန်မှုကဒီတိုင်းပဲလာမှာပဲဖြစ်တယ်မိမိရဲ့တဏှာရှင်နဲ့နှလုံးထဲမှာအပြစ်ကင်းပြီးကောင်းကျိုးချမ်းသာကိုဖြစ်ပေါ်စေတတ်တဲ့စိတ်နေသဘောတရားတွေများများဖြစ်လာရင်မိမိရဲ့ဘဝဟာတိုးတက်လာမှာပဲစိတ်နှလုံးအေးချမ်းလာမှာပဲတစ်ဆင့်နဲ့တစ်ဆင့်မြင့်လာမှာပဲဒီလိုအသီးသီးမြတ်ဗုဒ္ဓရဲ့အဆုံးအမတိုင်းကိုယ့်ဘဝကိုထိန်းချောင်းကျင့်သွားမယ်ဆိုလို့ရှိရင်လူတွေဟာဒီဆင်းရဲဒုက္ခကလွတ်မြောက်ပြီးနောက်ဆုံးမိမိတို့မြှုပ်မှန်းထားတဲ့နိဗ္ဗာန်ဆိုတဲ့ပတ်နိုင်ကိုရောက်သွားနိုင်တယ်ဆိုတာမလွဲဧကဒီလမ်းကြောင်းဟာမှန်ကန်တဲ့လမ်းကြောင်းဖြစ်တယ်။အေးအဲ့ဒီမှန်ကန်တဲ့လမ်းကြောင်းဖြစ်သွားတယ်ဖြစ်တယ်ဆိုတာကိုဒီမြတ်စွာဘုရားရဲ့တပည့်တော်ဝကမထေမြတ်ကြီးတွေကသူတို့ရဲ့အမတ်တရားစကားတွေမှာပြောထားတာတွေလည်းရှိတယ်။သူတို့ရဲ့ဘဝဆက်ကြောင်းကိုကြည့်လိုက်လို့ရှိရင်လည်းသူတို့လည်းဒီပုံစံနဲ့ပဲလာခဲ့တာဆိုတာသင်္ကန်းစာယူဖို့အတွက်မှတ်သားချရမှာဖြစ်တယ်ဒီကနေ့အမတ်တရားစကားကိုပြောကြခဲ့တယ်ဒီစာပေထဲမှာအမိနာမကိုသူ့ရဲ့လုံးရက်နဲ့ပဲမှတ်တမ်းတင်ထားတာဆိုတော့ဧကဓမ္မတဝနိယမထေလို့မထေဆိုတဲ့စကားကမဟာထေရဆိုတဲ့အထိပ်ပဲနော်ကောင်းတဲ့ကိုချင်းတရားတွေပေါ်မှာအခိုင်အမာကောင်းတဲ့အရေးချင်းတွေခိုင်မာပိုင်ဆိုင်ထားတဲ့ပုံစံတွေကိုထေရလို့ခေါ်တာခိုင်မာတယ်အဲ့ဒီဧကဓမ္မတဝနိယတရားတစ်ပုဒ်ကိုနာပြီးတော့ထူးခြားတဲ့အနေထားတစ်ခုကိုရောက်ရှိသွားတယ်မထေမြတ်ရဲ့အမတ်တရားစကားကိုနာယူမှတ်သားကြအောင်အဲ့တော့သူ့ဘဝစာကြောင်းလေးကိုတစေတစောင်းအရင်ပထမကြည့်ကြည့်သူဟာတစ်ချိန်တုန်းကတမန်ပုဂ္ဂိုလ်တယောက်ပြောမယ်ဆိုရင်လူတွေကလူတတ္တလောကတွေကသရဝတ္တူနော်ဘုန်းကြီးတို့တွေလည်းတတ္တလောကကြီးတွေကသရဝတ္တူပဲနော်လူတွေကလူတယောက်ပဲအဲ့လိုဖြစ်လာရကနေသူဟာဘာကြောင့်ထူးချွန်တဲ့ပုဂ္ဂိုလ်ဖြစ်သွားရသလဲတို့ရောထူးချွန်တဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးလားကိုယ့်ကိုယ်စဉ်းစားလို့ရတာပေါ့နော်အဲ့တော့ဒီကဘာကနေပြီးတော့နောက်ပြန်ရေတွက်လိုက်တဲ့အခါကဘာတသိမ်းမှပွင့်တဲ့ဖရာကိုဗုဒ္ဓမုဒ္ဒရာဖရာလို့ခေါ်တယ်။အဲ့ဒီဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာအခုဂေါတမဘုရားရဲ့လက်ထက်မှာအကျွတ်တရားရပြီးယဟနာပုဂ္ဂိုလ်ဖြစ်သွားတဲ့ဒီမထေမြတ်ဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားလက်ထက်တုန်းကရုပ်ကစိုးနဲ့သွားဖြစ်တယ်ရုပ်ကစိုးနတ်ကိုဘုမတ္ထနတ်လို့ခေါ်တယ်။တပည့်စัจကြထဲမှာဘုံမာဒေဝသတ္တမနုဿဝေတုံစတုမရေနတ်ထဲမှာအပါဝင်ဖြစ်တဲ့ဘုံမစိုးနတ်။သူတို့ရဲ့ဘုံမိမ္မန်နေဟာမျက်နှာဒီမြေချင်းနဲ့ဆက်ဆက်ပြီးတော့နေတာဖြစ်သောကြောင့်ဘုမတ္ထနတ်ကျလို့ဆိုလို့ရနော်။ဒါမလို့မေတ္တာပို့တဲ့အခါမှာရှေးဥစွာဘုမတ္ထနတ်ဒီအာကာသတ္ထာသဗ္ဗမတ္ထာဒေဝနာကမဟိတိကာဆိုတဲ့ဒါပါဘုမတ္ထနတ်တရားလူတွေနဲ့အနီးဆုံးပဲအဲ့ဒီနတ်တရားနော်လူတွေနဲ့အနီးဆုံးအဲ့တော့ဒီယုကဇုနတ်ဆိုတာဗုဒ္ဓဘုရားမြတ်စွာဘုရားပွင့်တဲ့အချိန်မှာသူကယုကဇုဆိုတာတစ်ပင်ပေါ်မှာတက်နေတာမဟုတ်ဘူးလူတွေအချင်းနဲ့ယောဇကယောကဇုနကတစ်ပင်ကွာကြမှာထိုင်နေကိုသွားထိုင်ကြည့်ပါလားဘယ်နဲ့နေထိုင်နေအဲ့ဒါလို့မဟုတ်ဘူးသူရဲ့ဘုံမိမ့်မှန်သည်တစ်ပင်နဲ့ဆက်ဆက်နေတယ် ူနေစရာပုံမိမှရှိတယ်သို့သောအခုကလူတွေဆောက်ထားတဲ့အိမ်ဟာမြေကြီးနဲ့ဆက်ဆက်တယ်မြေကြီးပြိုကျရင်ဘာတော့မှာပဲအဲ့တော့ယုတ်ကစိုးနဲ့တည်းဆိုတာဘုံမိမှနှမျိုးနှစားရှိတယ်တဲ့သူကတာခတ်ထတစ်ပင်ရဲ့အကန့်အခက်နဲ့ဆက်ဆက်နေတဲ့ဘုံမိမှကတမျိုးဒါကိုပါဠိလိုတာခတ်ထဘိမှန်လို့ခေါ်တာခာဆိုတာတစ်ကိုင်းအဲ့ဒီတစ်ကိုင်းပေါ်မှာတစ်ကိုင်းနဲ့ဆက်ဆက်ပြီးသူ့ဘိမှန်ရှိနေတယ်အဲ့ဒါကိုတာခတ်ထလို့ခေါ်တယ်တခါတစ်ပင်တစ်ပင်လုံးနဲ့ဆက်ဆက်ပြီးနေတာကြတော့ရုတ်ခတ်ထလို့ခေါ်တယ်အဲ့ဒီယုတ်ကစိုးဟာဘိမှန်တီဘုံနှမျိုးရှိတယ်နှမျိုးရှိသည့်အတွက်ကြောင့်တာခတ်ထဗိမာန်နဲ့နေတဲ့ယောဂဇောတစ်ပင်ကိုအကိုင်းနေကုံအောင်ခုတ်လိုက်လို့ရှင်သူ့ဗိမာန်ပြိုကျသွားပျက်စီးသွားမရတည်နိုင်တော့ဒါကြောင့်မလို့နဲ့တူတယ်ပမာတွေကနတ်နေခိုင်းခြံထားဆိုပြီးတော့ခုတ်လို့ရှိတယ်เนาะနတ်နေခိုင်းခြံတယ်ဆိုတော့အဲ့ဒီအဓိပ္ပာယ်ရောက်တကိုင်းလေးတကိုင်းရှိနေသေးရင်သူ့ဗိမာန်မပျက်စီးသေးဘူးသို့တော်သူကငှက်လို့တကိုင်းပေါ်နားနေတာမဟုတ်ဘူးလို့တော့တတိထားမှာဖြစ်တယ်အဲ့ဒါတာခတ်ထဗိမ္မာရုခတ်ထဗိမ္မာဆိုတာတိပ္ပညိတပင်လုံးလှဲ့ပြေအောင်တော့အငုတ်ကလေးကြံ့နေသေးရင်သူ့ဗိမ္မာမပြတ်သေးဘူးတဲ့သူ့ရဲ့ဗိမ္မာရဲ့တရားဟာတိပ္ပင်လို့သူဆိုလို့တယ်အဲအမြစ်ပါတူးပြစ်လိုက်ရင်တော့သူ့ဗိမ္မာပြတ်စီသွားအဲ့ဒါလို့ရုကဇိုးနဲ့ဆိုတာနှမျိုးရှိတယ်လို့စာပေကျမ်းကမှာဒီလိုဖော်ပြထားတယ်ကိုမမြင်ရပေမဲ့လို့လောကမှာမမြင်ရပေမဲ့ရှိနေတာတွေကအများကြီးလူတွေမြင်တာ3 dimension လောက်ပဲမြင်လို့ရတာလေမမြင်ရတာတွေကအများကြီးပဲအဲ့တော့ဒီပုဂ္ဂိုလ်ဟာဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာယုတ်ကစိုးနတ်ဖြစ်တယ်ဒီနတ်ဖြစ်တိုင်းစိတ်ကောင်းနှလုံးကောင်းရှိတာမဟုတ်ဘူးလူကလည်းလူတိုင်းစိတ်ကောင်းနှလုံးကောင်းမရှိဘူးအဲ့တော့စိတ်ကောင်းနှလုံးကောင်းရှိဖို့ဟာသိအရေးကြီးတယ်ဆိုအေးတနေ့တော့ဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားရဲ့တပည့်တာဝကတွေဟာတောအုပ်ထဲမှာတောအုပ်ကြီးတစ်ခုကိုဖြတ်တန်းသွားလာရင်းနဲ့တောတယ်ဆိုတာမျက်စိလဲလမ်းမှားသွားကြအဲ့ဒီယဟန္တာငါတွေကမျက်စိလဲလမ်းမှားပြီးတော့တောတယ်ကမထွက်နိုင်မဲနဲ့ရှိအဲ့ဒီအချိန်မှာဒီယုကဇိုးနတ်ကြီးကစဉ်းစားကြည့်နော်လူလိုပဲသူကလည်းအကျဉ်းနာတရားရှိအေးဒီကိုယ်တော်တော်တွေကလမ်းပြောင်းနေပြီတော်တွေမှာလမ်းပြောင်းနေအစာရေစာလဲမဖုံးမေးရဘူးတော်တွေမှာမျက်စိလဲနေကြပြီဆိုသူကဘာလုပ်တုံဆိုအဲ့ဒီကိုယ်တော်တွေကိုသူ့ရဲ့အစွမ်းတကူနဲ့ရလာတဲ့အစာအာဟာရတွေဘာတွေဒီကိုယ်တော်တွေကိုဆက်ကတ်တယ်ဆက်ကတ်လှူဒန်းပြီးအားပေးစကားပြောတယ်ရှင်မယားတို့မပူနဲ့တပီးတော်လမ်းတိတယ်လမ်းပြပေးမယ်လို့ဆိုပြီးတန်ခါးတွေကိုဒီအဖျော်ရမကဆွမ်းကွမ်းနေကပ်ပြီးတော့သူကိုယ်တိုင်ကလမ်းပြပြီးတော့ပေးခဲ့တယ်အဲ့ဒါသူကုသိုလ်ပဲစဉ်းစားကြည့်နော်အဲ့ဒီမှာအပြစ်ကင်းပြီးကောင်းကျိုးချမ်းသာကိုပေးတဲ့ကုသိုလ်ဆိုတာသူ့ရင်ထဲနှလုံးထဲမှာအကျဉ်းနာတရားနဲ့မေတ္တာတရားကိုအခြေခံလာတဲ့ပြစ်ကင်းတဲ့စိတ်လေးပဲအဲ့ဒီစိတ်နဲ့သူဟာလှူလိုက်တယ်လမ်းပြပေးလိုက်တယ်ရဟန္တာငါတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးလိုက်တယ်အဲ့ဒါသူ့အတွက်ကြီးမားတဲ့ကုသိုလ်ကောင်းမှုတစ်ခုလုပ်လိုက်တာအဲ့ဒါလို့မဟုတ်ဘဲဒီကိုယ်တော်တွေကိုချောက်လန့်ပြီးတော့ပို့ပြီးဒုက္ခရောက်အောင်လုပ်မယ်ဆိုတဲ့နတ်ဆိုးတွေလည်းရှိကောင်းရှိမှာသူကတော့အဲ့ဒါလို့အတွေးမဟုတ်ဘဲနဲ့အကျဉ်းနာတရားမေတ္တာတရားတွေနဲ့ဒီကိုယ်တော်တွေကိုတောအုပ်ထဲအနေပြီးတော့ကဲ့တင်ပြီးလမ်းပြပေးလိုက်တယ်အဲ့ဒီကုသိုလ်ဟာသူ့အတွက်မှာကြီးမားတဲ့ဘဝကိုထုတ်ဆောင်ပေးတဲ့ကုသိုလ်တစ်ခုဖြစ်လာခဲ့တယ်ပေါ့ဒါသူ့လမ်းကြောင်းပေါ်ရောက်ဖို့အတွက်စိတ်ကောင်းနှလုံးကောင်းလို့ခေါ်ရတာပဲနော်ဒီစိတ်ကောင်းနှလုံးကောင်းကသူ့ဘဝကိုထုတ်ဆောင်ပေးလိုက်တာကုသိုလ်ကောင်းမှုတွေသူဟာဒီကုသိုလ်ကောင်းမှုကြောင့်လူဘဝရောက်လိုက်နတ်ဘဝရောက်လိုက်နဲ့တဏှာခရီးကိုဖြတ်တန်းလာခဲ့တာဒီကဘာတသိန်းလွန်မြောက်လို့ကသဗ္ဗမြတ်စွာဘုရားပွင့်တော်မူတဲ့ခေတ်ရောက်လာ အဲ့ဒီကသဗ္ဗမြတ်စွာဘုရားပွင့်တဲ့ခေတ်ရောက်လာတဲ့အခါကျတော့ကသဗ္ဗမြတ်စွာဘုရားရဲ့တပည့်ယင်းတကားယင်းဖြစ်တာဗာရဏသီပြည်ကခိကိမင်းကြီးဆိုတန်ထက်ရှားဝိတာခာတို့ခေမာတို့ဥပလဝနာတို့ယဝရရဲ့တပည့်တာဝိကမတွေဟာအဲ့ဒီခိကိကြီးရဲ့ခိကိမင်းကြီးရဲ့သမီးတော်တွေဖြစ်ခဲ့ကြတယ်နော်ခိကိမင်းကြီးရဲ့သမီးတော်ခုနှစ်ဖော်ဆိုတာသူတို့တွေဟာအဲ့ဒီကတရားဓမ္မချင်းကြံခဲ့ကြတယ်အဲ့တော့ကသဗ္ဗမြတ်စွာဘုရားလည်းအသက်2000တန်းမှာပွင့်ပြီးဘုရားကိစ္စဆောင်ရွက်ဖွယ်ပြီးအကုန်ပြီးတက်တန်းစေတဲ့အခါပြိဋိဘံဆန်ကိကိမင်းကြီးဟာလည်းပဲမြတ်စွာဘုရားကိုလွန်ချီညိုကုသကောင်းမှုတွေလုပ်ပြီးသူ့ရဲ့ထင်ရှားကြောက်ကြတဲ့ပါရမီဖြည့်တဲ့သမီးတော်ခုနှစ်ဖော်တိရရှင်တော့မိုးစေဘူးသူကအဝတ်မခံဘူးဘေကုဏီမိုးစေဘူးအဲ့ဒါလို့ခွင့်မပြုဘူးသို့တော်သူတို့ဟာအိမ်အောင်မပြုကြပဲနဲ့ကိကိရဲ့ကိကိမင်းကြီးရဲ့သမီးတော်ခုနှစ်ပေါင်းကတရားချင်းခဲ့ကြအဲ့ဒါလို့ကိကိမင်းကြီးလည်းတက်တန်းစေတဲ့အခါကျတော့လက်ပြန်ဆန်သွားတယ်ကိကိမင်းကြီးရဲ့ပါးကိုပုထုဝိန္ဒရသို့မဟုတ်ပုထုဝိန္ဒါလို့ခေါ်တယ်ကိကိမင်းကြီးရဲ့ယာတုကိုဆက်ခံထိနန်းဆက်ခံတာအဲ့ဒီပါအေးပုထုဝိန္ဒရမင်းရဲ့ယာတုကိုဆက်ခံတဲ့သူကတော့သူတာမာလို့ခေါ်တယ်သူတာမလို့ခေါ်တယ်သူ့ရဲ့သာပယင်ပဲဖြစ်တယ်အဲ့ဒီသူတာမာမင်းရဲ့ယာတုကိုဆက်ခံတာထိနန်းဆက်ခံတဲ့ဘုရင်ကြတော့ဗြမဒ္ဒတာလို့ခေါ်တယ်ခုနကတော့ယုတ်ကဇိုးနတ်ကြီးဟာကိကိမင်းကြီးရဲ့မြစ်ဖြစ်တဲ့ဗြဟ္မတ္တဆွဲ့မင်းသားလာဖြစ်တယ်သူကနော်ကတ္တဝဘုရားလက်ထက်မှာသူကမင်းသားလာဖြစ်တယ်ကဲစဉ်းစားကြည့်တော့ကတ္တဝမြတ်စွာဘုရားပြိနိဗ္ဗာန်ဆံသွားပြီဆိုတဲ့အခါမှာဗြဟ္မတ္တမင်းရဲ့လက်ထက်မှာတရားတစ်ပုဒ်နာခြင်းလို့နာခွင့်မရဟောမဲ့ပုဂ္ဂိုလ်မရှိတရားဟောမဲ့ပုဂ္ဂိုလ်မရှိမြတ်စွာဘုရားဟောတဲ့တရားတော်တွေဟာပျောက်ဖြစ်ကုန်တယ်။ဘုမတ်တန်တင်ထားနိုင်ခြင်းမရှိဘူး။တော့ကသဗ္ဗဘုရားလက်ထက်ကဘုရားဟောခဲ့တဲ့တရားတော်တွေထဲမှာကြည့်အလဝကတုတ်တန်ကိုကြည့်မယ်ဆိုလို့ရှိရင်မေခွန်းနေကိန္တုဒဝိတံပုရိသတ္တသစ္ဆံဆိုမေခွန်းပေါင်း73ခုလောက်ရှိတယ်။အဲ့ဒီမေခွန်းတွေကိုတော့အလဝကကြီးရဲ့မိဘတွေကမတ်တန်တင်ထားလို့သိနေတယ်။သို့တော့အဖြေတွေပျောက်သွားဖြစ်တတ်တော့အဲ့လိုကတော့မြတ်စွာဘုရားလက်ထက်နောက်ပိုင်းမှာဘုရားရဲ့ဆုံးမတော်ကြီးဟာတဖြည်းဖြည်းဒီလိုပျောက်သွားဒီကောတော့မြတ်စွာဘုရားရဲ့သာသနာလည်းပဲဒီတိုင်းပဲလာပါနော်ခုချိန်မှာမြန်မာလူမျိုးတွေအလွန်ကံကောင်းလို့သူတို့ပြင်းမန္တလေးမျိုးသူမျိုးသားတွေအလွန်ကံကောင်းမန္တလေးမျိုးတည်သွားတဲ့မင်းတို့မင်းကြီးကအဲ့လိုမပျောက်ပြဲအောင်ဆိုပြီးတော့မှတ်တရကျောက်စာကြီးတွေနဲ့ရေးထားတယ်သို့တော့ကျောက်စာဟာတည်မြဲမှလားလို့ဆိုတည်မြဲတာတော့မဟုတ်ဘူးနော်မှတ်တမ်းတင်ထားတယ်ဒီမြတ်စွာဘုရားရဲ့ဆုံးမတွေကိုထိမ့်သိမ့်ဆောက်ရှောက်နေတာတော့မန္တလေးမြို့မှာရှိတဲ့စာသင်တိုက်ကြီးတွေပဲဖြစ်တယ်စာသင်တိုက်ကြီးတွေကဆရာတော်ကြီးတွေကဒီစာပေတွေကိုပို့ချထိုးဆရာတော်ကြီးတွေရဲ့တပည့်တွေကဒီစာတွေကိုသင်ယူကြသင်ယူခြင်းပို့ချပေးခြင်းသင်ယူခြင်းအပြင်ဒီလက်ဆင့်ကံအဲ့ဒီလိုလက်ဆင့်ကံမှမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကမပြောက်တာစာအုပ်ထဲရှိုံနဲ့တော့မပြီးဘူးပေါ့သို့တော့စာအုပ်ထဲရှိတာမူလပေါ့စာအုပ်ထဲမှာရှိဖို့ရာကမူလပထမအကြောင်းတရားစာအုပ်ထဲရှိတဲ့စာကိုသင်ကြားပို့ချပေးခြင်းသင်ယူလိုက်တာမှတ်သားခြင်းဆိုတာကြတော့ဒါလှုပ်ဆောင်မှုအဲ့လှုပ်ဆောင်မှုနဲ့မူလနဲ့နှစ်ခုပေါင်းဆက်တော့မှသာသနာတော်ဟာအရှိတည်ထနိုင်တာပေါ့ဒါမို့မန္တလေးမြို့သူမြို့သားတွေဟာစာသင်တိုင်းကြီးတွေကိုအားပေးကြတယ်လှူကြတယ်တန်းကြမန္တလေးမြို့ပါဆိုရင်ပရိယတ်တိသာသနာဟိတအသင်းကြီးကစာပေတွေသင်ယူတဲ့ပုဂ္ဂိုလ်တွေကိုတည်ကြစာကြဖွဲ့ပြီးပေးပြီးစာကြဆရာတော်တွေကိုထောက်ပံ့တယ်မင်းတို့မင်းကြီးကိုယ်တိုင်ကလည်းစာကြဖွဲ့တွေအနှဲ့ပြီးတော့စာကြတွေထောက်ပံ့ပေးတယ်မင်းတို့မင်းကြီးကပရိယတ်တိသာသနာထွန်ကားအောင်ဆောင်ရွက်ခဲ့တာဖြစ်တယ်ဘော ยามันเองไม่สั่งเสียฮาเลยทีลูกสาวยังเคลือกตาดนารอหากันนี่ที่เอาสิบอะไรกันนี่ยังเนี่ยตาดนาดีลาราเราไม่พูดบ่เนาะจูบะอัตุถ้าเรื่องมันไม่กูรู้อะไรทุเล็ดเหี้ยยาวลาเรียกข้ามาตาดนาดีจ้าอันดูบารีลัวเมสุรากูทั้งหมดเบาถ้าบูรู้อะไรเลสเซนกันเนี่ยสูอุมาเมเลสเซนกันบีโอเตตัวอะไรชาเรามาเตียวเราพยาตัวเองดีโอหาหัวเป็นเสตโตพิสิทธิ์เดียกเอร่ากูยังจะเสียไม่ได้มาเยจีเรียนรู้ทุกส่วนเอร่ามีสับยาเยสมาร์ดิอาร์อะไรวะจะคุลูเต็นจ้าปูชาเต็นยูเจนสุเรปริยติปริยติยีวะตาดนาตามูลานลสวดได้มีสับยาเยสมาร์ดิอาร์อะไรเชิกาอาบินทีชินีวะยาเต็นยูเจนปูชาเจเต็นจ้ามันนาเจนพิจนาเลยเดชังกันไหนเนี่ยสวดได้ไปหาลงเทียนชาเลยบ่เอก็ต้องมีสอบยาเย่เล็ดเถ่นเอาไปมาปริยติเต็งจ้าปูชาเจเนเต็งยูเจนสุระเสพยาตัวเสพยาตัวรอพยามัดดัดมีเย่เล็ดเถ่ยาวเด็กขามาตัวเดียร์เลือดพวกกูน่าเจนน่าเจนลุตัวบาลเอาเลยน่าเจนลุตัวจ้อยยาเท่าเดชอดทำมันทีเด็ดดิตัตตะตหัตตังธัมมิตะยาทะพุฮ้อနိုင်လို့ရှင်สุวยตะทองฉะเมเนาะจောญญาทองทุบอยู่อ่ะจောญญาทุบดินักสวดพยาฮ้อเรตะยาโกตะบုတ်หลอกฮ้อနိုင်လို့ရှင်สุวยฉะเมလို့จောญญาทุบไล่ตาจောญญาทุบไล่ตาลาပြီးတော့ฮ้อเรปกกูตัวไม่ရှင်ไม่ရှင်တော့ตัวตู่ตําไญเจ้าอย่าตู่เปลี่ยนเส้นซะเลยง่าเยบีดอบ่เปล่าไปซะรู้สิมินุมินีอ่ะเปล่ารู้สิดีมามุริพญาจีกูปิ้นส่องน่ะก็โพรหมินเยตาเอชิมินทาปิ้นน่ะบ่เนาะเอชิมินทาเยพระคมีดอกูโพรหมินเตียะลูกขอบดุโพรหรงซะมินุมินเยโพรเนาะมินุมินอ่ะนี่จี้เหมือนซะตู่โพเอริลูที่พยามัตถะเมหาตู้เยโพบวาริเล็ดเถิดตรงอ่ะกระทว่าเมียสวพยาหมี่ไล่เดกิกิวิญญีกิกิวิญญีเยตากิกิวิญญีเยมีตู้จะรอเม็ดสุดะอเส้นเอายောက်ล่ะเออตู้โพบวาริเล็ดเถิดกะเมียสวพยาเตียรอกูฮอบยอมเมปกโกริหาอลวยระกูต้วยอ่ะเดตู้เล็ดเถิดมารอกันซูเรพยาเดียรู้ฮอบีเมปุกุทว่ามาไม่ใช่หรอกเราตาดนาเกวเรสวนเราไปมาที่รูปเชล่ะพยาเยเดียกูจานาเชนลูดาวจานาเกวไม่ยากไหนหนอบูเดดูฮะเออลูด้วยบีรอเนาะอะคุเชมาเรคุเขมาสโลชินกาถาลีตะบุกดองฮอบีเมลูไม่ใช่หรอกบูสุงวยตะทองปีเมลูจอญญาเจทุบดางวยตะทองอยู่แม้ปกกูไม่ใช่ดาเนี่ยงวยตะทองนั้นတော့ပဲเปลี่ยนသိမ့်ပြီးတော့မလုပ်ရတော့သူဟာစိတ်ပြက်လက်ပြက်ဖြစ်တယ်သာသနာတော့ကွယ်သွားပြီရသော်ဘုရားရဲ့အဆုံးအမတရားတော်ကိုဟောမဲ့ပုဂ္ဂိုလ်တူးမှမရှိတော့ဘူးဆိုပြီးစိတ်ပြက်လက်ပြက်နဲ့သူမလုပ်တော့ဆယ်ထီးနှမ်းမှမပြုံမွေးတော့နန်းစွန်ပြီးဟိမန္တတောင်ဘက်ကိုစိတ်ပြက်လက်ပြက်နဲ့ထွက်ခွာခဲ့ရသေးဝတ်မှာပေါ့ဟိမန္တတောင်နံပါတ်ကိုသူဟာရှောင်းလန်းထွက်ခွာလာခဲ့တယ်အဲ့ဒီလိုထွက်ခွာလာတဲ့အခါမှာဒီသာသနာတော်နဲ့ပတ်သက်ပြီးတော့မပြတ်ကြီးရှုပြီးနေတယ်လို့ဆိုတာခုနကအာကတ္တထနတ်ဘုမထနတ်တွေဆိုတာကြည့်နေတတ်တယ်ဟောဘုန်းကြီးတို့တွေလူတွေအနေနဲ့သာနှစ်ပေါင်းက2500นัตติအနေနဲ့တော့ရှက်အစိမ့်လောက်ပဲရှိအောင်ပါဘုရားပြိဋိဘံဆန္ဒခုခေတ်မှာဆိုရင်เนาะအဲ့တော့အတိုင်းတားထီအောင်ဆိုသူတို့အနေနဲ့ရသော်ဘုရားရဲ့အဆုံးမတရားတော်ဒီနတ်ပြည်မှာရှိနေသေးတယ်ရှိနေသေးအတွက်ကြောင့်ရသော်ဘုရားရဲ့အဆုံးမတရားတော်တွေကိုကြားနာခဲ့ရတဲ့နတ်ကောင်းနတ်မြတ်တွေဘုရားကိုကြည်ညိုကိုးကွယ်တဲ့နတ်တွေဘုရားဝါဒ ဒီလူတွေထဲမှာလည်းပဲဘုရားကိုကြင်ညိုကိုးဝယ်တဲ့လူတွေရှိတယ်လို့နတ်ထဲမှာလည်းပဲကြင်ညိုကိုးဝယ်တဲ့နတ်တွေရှိတယ်အဲ့ဒီမှာစိတ်ပြက်လက်ပြက်နဲ့လူပြေမှာသာသနာကွယ်ပြီးဆိုပြီးဟိမုဒါထွက်လာတဲ့အခါကျတော့တော်ရိနန်နတ်ပြေကတကူးကြီးတဲ့တရားမင်းကဆင်းလာပြီးတော့သူ့ကိုတရားတစ်ပုဒ်ခေါ်တယ်သူနာကျင်နေဆိုတဲ့ကတော့မြတ်စွာဘုရားဟောတဲ့တရားဘာဟောတော့ဆို အနိစ္စဝတ္တသင်္ခါရဥပါဒဝယဓမ္မိနောဥပ္ပိစိတ်တောအနိရောဇန္တိတေတံဟုပတ္တမောဒုက္ခောဆိုတယ်ဒီခါထာလေးကိုဟောတာနော်သူဟောတာအဲ့ဒါအနိစ္စဝတ္တသင်္ခါရသင်္ခါရတရားတွေဆိုတာမမြဲဘူးဥပါဒဝယဓမ္မိနောဖြစ်လာပြီးတဲ့နောက်ပြတ်သွားတဲ့သဘောရှိကြတယ် ဥပ္ပိစိတ်တော်နေရောဇန္တိဖြစ်ပေါ်လာပြီးတော့နောက်လုံးဝချုပ်ပြောက်သွားကြတယ်ဒါကြောင့်တေတံဥပ္ပတ္တမောသင်္ခါရတရားတွေလုံးဝချုပ်ငြိမ့်သွားတဲ့နိဗ္ဗာန်သာလင်ဒုက္ခတိမြဲတဲ့ချမ်းသာဖြစ်တယ်လို့ဒီကတ္တမြတ်စွာဘုရားဟောခဲ့တဲ့ဒေသနာတော့ခါရတဘုတ်ကိုသူ့ကိုဟောလိုက်တာဟောလိုက်တဲ့အခါဟိမန္တတောင်ချေဘက်သွားတော့မှဒီတရားလေးကိုနာရတဲ့အခါမှာ ဝန်သာအာရဖြစ်ပြီသူဟာနန်းတော်ပြန်လာခဲ့ရှေ့ဆက်မသွားတော့ဘဲနဲ့ပြန်လာပြီးတော့ကုသိုလ်ကောင်းမှုတွေလုပ်တယ်ဟိုကတ္တဝမြတ်စွာဘုရားလက်ထက်မှာဆိုလို့ရှင်ရဟန်းတော်တွေတဲကလည်းတူတူပဲသာသနေနဝိနံမကံဇီဝိတေနအလံမယံဖရာရဲ့အဆုံးအမတရားတော်တွေမရှိတော့ဘူးဆိုလို့ရှင်တို့အသက်ရှင်နေတာအလကားပဲ ရသော်ဘုရားအဆုံးအမမပါပဲနဲ့လူဝအသက်ရှင်နေတာအလကားပဲလွယ်လွယ်မှားမှားတွေလုပ်ကုန်မှာနော်ပဝိသိတ္တဝါမဟာရိညာယုံစာမစိနတသနေတောကြီးတဲ့ဝင်ပြီးတော့တို့တရားမြတ်စွာဘုရားရဲ့အဆုံးအမတရားကိုအားထုတ်မယ်ဆိုပြီးတော့ရဟန်းတော်အာဇာနည်ယဟန်း9ပါးဟာလေတောင်ထိပ်တက်ပြီးခြင်းငယ်တာလေကတ္တဝဘုရားလက်ထက်ပဲပေါ့အခုကဒီဘယင်မင်းမြတ်ဟာလေဗြဟ္မတ္တတဆိုတဲ့မင်းဟာလေ ทีนั้นส่งไปให้หมดตาตั้วมาเตยระบุนาแก่ล่ะเปลี่ยนล่ะแก่ไปวันตาอายะเนี่ยกุตุกองค์ฤทธิ์เสร็จไปแล้วตูลุถาเนาะกุตุกองค์ฤทธิ์เสร็จไปแล้วลุเอริโลเตยระบุจ้านน่ะหาผู้สว่าอลนเคยเนี่ยสร้าดาลูจิมีส่วนอลนเคยน่ะสร้าตบออกเอริโลเนี่ยกอรมะเมษสวะพระป่วนเนี่ยคํามา သူကတေတပြမျိုးကပစ္စည်းဥစ္စာကျွမ်းဝါချမ်းသာတဲ့တထင်းမျိုးမှလူလာဖြစ်တယ်အဲ့တော့တန်တရားဆိုတာဒီတိုင်းပဲသူ့ဘဝကိုပြထားတာသုံးဘဝပဲပြထားတယ်တင်ဗုဒ္ဓဘုရားမြတ်စွာဘုရားလက်ထက်ကယုတ်ကစိုးအဲ့ဒီနောက်မှာတော့နတ်လူဖြစ်လိုက်နတ်ဖြစ်လိုက်အဲ့ဒီကနေကသဝမြတ်စွာဘုရားလက်ထက်မှာတခါမင်းဓမ္မတတမင်းဖြစ်တယ်အဲ့ဒီကနေပြီး ခေါ်တော်မြတ်စွာဘုရားပွင့်တဲ့အခါမှာတေတပြမြို့ကဒီတထေသာလာဖြစ်တယ်ပေါ့အဲ့ဒီလိုနဲ့တန်တရာတဲမှာသူနေလာခဲ့ရတော့အရွယ်ရောက်တဲ့အခါမြတ်စွာဘုရားတေတပြမြို့ကြွားရောက်ပြီးတော့တိန်တပါဝနဆိုတဲ့တောအုပ်ထဲမှာသရင်သုံးနေထိုင်တဲ့အခြေသူ့အတွက်ကံကောင်းမှုရာဖြစ်လာတိန်တပါဆိုတာ မြန်မာလူမျိုးတွေကတိန်တပါကိုရင်တိုက်တော်လို့မြန်မာပြည်မှာအဲ့လိုဘာသာပြန်လေးရှိတယ်။တိန်တပါဆိုတာရင်တိုက်ပင်လို့နော်ရင်တိုက်ပင်မြင်မှုကြီးမှလည်းမြင်မှုမှာတော်တယ်မှာရင်တိုက်ပင်ဆိုတာရှိတယ်။ဘုန်းကြီးတို့သီရိလင်ကနိုင်ငံနေတော့တီကိုကစတတ်တဲ့ဘုန်းကြီးတပါနဲ့စကားမပြောပြီးတိန်တပါဆိုတဲ့အပင်ကသီရိလင်ကမှာဘာပင်ကိုခေါ်တယ်လဲလို့မေးကြည့်။ မေးကြည့်တဲ့အခါသူပြောတာဗမာပြည်ကယူဆနာပင်ခေါ်တာနော်စကိုင်းကလူတွေကတော့မောက်ခိတော်လို့ခေါ်တယ်ယူဆနာပင်မောက်ခိတော်အပွင့်ဖြူဖြူလေးမွေးတယ်နည်းနည်းအဲ့ဒီအပင်ကိုတိန်တပါလို့ခေါ်တယ်လို့သိကြရတယ်အဲ့စတတ်ပေတာဘုန်းကြီးတပါတိန်တပါဆိုတာယူဆနာသုံးဖို့မောက်ခိတော်ပင်ကိုခေါ်တာတဲ့သူတို့စီမှာအဲ့တော့ဒေသတွေကတစ်ခုနဲ့တစ်ခုမတူတော့ဒီလိုခေါ်ကြ ရင်တိုက်တော်မှာမြတ်စွာဘုရားသရဲသုံးနေတဲ့အချိန်လေးမှာ ตัวอะไรพยาสิสิงแล้วสับยาเตียฮอเรเนาะเตียฮอเรเข้ามาแล้วสับยาบาดยาฮอไลดงสุลูกสระดีเด็กกับพงกวยบีโรไม่เลี้ยงนี่เลยยาตะคู่เปลี่ยนบีโรเพิ่มบีละแล้วสับยาเด็กก็ดาวเตียฮอบีส่วนดีลุยเด็กกูจีเลยชีบีเรียกมาตูบาสิวินซานเดลีบารีจากเก็บผู้เดลีสุดเลยปุ๊บวิโรที่ยาวเดอร์ลูรีมาเด็กเดียสิจาตัวตัวเอรีเด็กเดียไม่ตัวจาเอรอตูบูยศวิยาเดียฮอเรียข้าจาคนนั้นรู้ว่ากัตวาวิยาเลทเดงว่าพี่วันเดทาวิยินพี่เนี่ยฮิมอนดาเวทเวดวารุตจามีฮอไลเดอันนี้สาวดับติงคาราอุบาราวิยาธรรมิโนก็ตัวมีสบยาหอดอะไรเตียก็รับยาเลดีเดียไปหอดเนาะอันนี้สาวดัดเด็กขาราอุบาราวยาดามินโนอบิสัยดวงนิโรจันดีเตียนอุบาตโมตุข้อสวยที่ขาราเลือกไปก็รับมีสบยาถ้าหอไลเดียข้าจะตุนาร์มาจาวุนาวะเพี้ยนไม่ยาลาเสียนี่เด็กคุปชิตเด็กกูตีเด็กข้าจะตุด้วยทารีเอ็มดามาตัมบูชิตาตู้นี่เนี่ยเปล่าไม่ใช่ทุเรียนจริงจานายาจริงนู่เปล่าเลยอย่างนั้นบ่เนาะเอริลูอันนี้สาวดัดเองขาราสุดเลยทีเดียวเลยโอ้จานาลายาเลยขามาตู้ฮะแต่โลกาลุงเย่มาตีเมียเลยทาวราเปียงลอยนี่เลยอันนี้สาวตัวเดียจีกูตู้มีสิเรามาตู้อดีญานเรามาเช่นเช่นเล่นๆนี่เมียนอะไรเช่นๆเล่นๆนี่เมียนละไอ้ลูกเมียนละเด็กข้ามาตั้งเวลาเรียบเสร็จไปแล้วตัวหายาวเด็กยาวไปเด็กข้ามาวิบัตินาที่ยาวจะจะจบกูอัดทุกข์อันนี้สัตย์เนี่ยกูชุ่มไม่เย็นเลยเว้ยทุกข์สุราเลยตัวเบาละเลยนัดดาสุราเลยตัวเบาเลยพระเจ้าโน้ตสิที่ทุกข์สุรากูมีสภาวะเช่นแบบเด็กข้ามาอันนี้สัตย์ชุ่มเราเช่นแบบเช่นถ้าอย่างว่าอนัตตลักษณะตกมาจะได้นิสันตันทุกข์อันนี้สาบเชื่อลูกทุกข์ขับเชื่อมันเยอะเลยตัววันเดียร์ดีกับที่มันเยอะนั่งเช่นนี้ลูกอุเดียเบียปฏิปีละนัตเถนะทุกข์ขับเชื่อมูดีกับมันเยอะงั้นนั่งเช่นปีนี้ลูกทุกข์ขับจีน่าเสียมันก้าวมือเสียเสียก้าวเนี่ยทุกข์ขับยันทุกข์นั่นแหละนั่นตาทุกข์เพียงนี้ลูกกูรู้ได้บาร์กูมามาเพียงผู้สูเรนั่นตาถ้าอย่างว่าในสามีทุกข์มีเนี่ยนั่นตามีเนี่ยสวาขุนเสอันนี้เนี่ยเปลี่ยวเนาะไอ้เราในสามชุดองค์การในวิจิไรเด็กข้ามาทุกข์เลยด้วยเรนั่นตาเลยแต่วันเดียวกูติดใจเส้นอาชีพไม่ใช่หุ่ยพัฒนาเดียร์อาทุเดียสุราในสามที่ก็อาทุเนาะพระเจ้าอนิสสดีกาลูกพี่น้องยานเดลเลลูกส่วนอุริยาวิหารยานสุราอนิสสพี่น้องเราเลยเพี้ยมูเพี้ยมูฮะกุฏิละอุริยาวิหารยานแล้วเพี้ยปีนเพี้ยตัวอะไรสุราตัวฮะอนิสสสุราแล้วก็ลงอับเพี้ยตัวปีนลูกตีละจ้าเราเพ่งงานยานเพี้ยถ้าเราไม่ดูเราอับเพี้ยดีจีเวียนเนี่ยสับเพ่งงานเพ่งงานยานนะอนิสสตายาปรมากฏิลูกส่วนเลยทุกที่ยาวตัวอันนี้สัตว์ตาตัวเบี้ยชุดที่กูยอดเนาะเพียงอาเปียดีชีวิตเนี่ยนะเราวิบัติแล้วเนี่ยในกูจีไลเมสุยอันนี้สัตว์ชิมัวตีบีโร่เจ็บปากเลยวิบัติแล้วเดียหานี่สัตว์เอรันเนสัสสวิยรันเนสันตันดุขังยันดุขังดรานัตตานี่สัตว์มีดุขะเลยมีเนี่ยนัตตาเลยมีเนี่ยดาวินดุขะชูรงายอนัตตาชูรุมียาวนะสิบาสิเอรอทีแรกนายตัวมาสุราสัสนีเรศสุริตว่าอุสุลุเรบ่เอโรในสาวดาติงคาราอุปาดาวิยาธรรมิโนสุทีกาดาวิยาสับยาฮอลัยเดกาตุฮาในสาวดียาริกุปูบิโรเช่นเช่นเลยเลยมันเย้บุสุริตวดียาโกลีเนทาเซนจิตุชัวตีพอยดูดูตามอาภิญจิเมอในสาวสุรามันเย้บุลุตามาอาภิญปโยชาไปแม้ตุยอนิตาระเทวีอเชนจ่าจะปโยไม่สุดหกตัวอาบาวะเนาะ ဟုတ်တော့ဝါအဘဝပေါ်လာပြီးတဲ့နောက်လုံးဝပျောက်ကွယ်သွားတာအနိစ္စလို့သူတို့ခေါ်တယ်။မမြဲဘူးတသက်ကလေးမဟုတ်ဘူး။မမြဲဘူးပြန်ရမယ်ဆိုတာမျိုးအဓိပ္ပာယ်မဟုတ်ဘူးနော်။အဲ့တော့မမြဲတာတော့ဟုတ်တယ်ဒါပေမဲ့ပြန်ပြန်ဖြစ်နေတယ်ဆိုတဲ့အဓိပ္ပာယ်မျိုးအဲ့ဒီအဓိပ္ပာယ်မျိုးကိုဆိုလိုတာမဟုတ်ဘူးအနိစ္စရဲ့အဓိပ္ပာယ်ကအဟုတ်တဝါတံဘောတိဟုတ်တဝါပฏิဝေတိအဟုတ်တဝါမဖြစ်လာခင်ကဘယ်နေရာမှကြိုတင်ရှိနေတာမဟုတ်ဘဲနဲ့တံဘောတိအကြောင်းတစ်ခုအကြောင်းဖြစ်လာဟုတ်တဝါဖြစ်လာပြီးတဲ့နောက်မှလည်းပฏิဝေတိလုံးဝပျောက်ကွယ်သွားတယ်ဆိုပြန်ယူလို့မရတဲ့ဟာမအနိစ္စเนาะအနိစ္စဆိုတာပျောက်သွားတာထာဝရပျောက်သွားမပျောက်ခင်ကရှိနေတာလားဆိုတော့မပျောက်ခင်ကလည်းရှိမနေဘူးအကြောင်းတိုက်ဆိုင်လို့ဖြစ်လာတယ်ဖြစ်လာပြီးတဲ့နောက်လည်းလုံးဝပျောက်ကွယ်သွားတယ်အဲ့ဒါကိုအနိစ္စလို့ခေါ်တာเนาะဒီပစ္စည်းလေးတစ်ခုကပေါ်လိုက်ပျောက်လိုက်ပေါ်လိုက်ပျောက်လိုက်ဒီလိုပြောတာမဟုတ်ဘူးသူကအရာဝတ္ထုဒီသဘာဝတရားဟာนกัวရှိနေတာမဟုတ်ဘူးသို့တော့အကြောင်းရောက်ပေါ်လာလိုက်တယ်ဆိုပါစို့ဥပမာမယ်စီတန်လေးဆိုပါစို့စီတီးလိုက်တဲ့အတန်လေးကိုကြည့်စီတီးလိုက်တဲ့အတန်လေးဟာစီထဲမှာရှိတာမဟုတ်ဘူးစီတီးတဲ့ဒုတ်ထဲမှာလည်းရှိနေတာမဟုတ်ဘူးသို့တော့စီနဲ့ဒုတ်နဲ့မျက်နှာပြင်တီးလိုက်တဲ့အခါမှာစီတန်ဟာထွက်လာနော်ဘယ်နေရာမှရှိနေတာမဟုတ်ဘဲနဲ့ပေါ်လာဘာကြောင့်စီတီးတဲ့ဒုတ်နဲ့ໄຂຂັດແດອັນຈອງບໍລະບໍລະປີແດນောက်ອັນອີ່ອັນນີ້ລົງວ່າປ່ຽກແຂວໄດ້ນောက်ຖ້າຕີລູກບໍແດອັນກະນောက်ອັນລະຜິດແດຕູບໍ່ຮູ້ດອກປີແກ່ລະປ່ຽນຢູ່ລະບໍ່ຮູ້ຜູ້ລະອັນອີ່ຕະບໍມືກໍແມ່ມາປູປີດອກອະນິດສາສໍລະຊິນແດເນາະອັນລະສຸດລູແດອະນິດສາສໍອາຮູ້ດອກຕັມໂມດີຮູ້ດອກປະຕິເວນທີນະໂກວ່າຊິຫນີລະບໍ່ຮູ້ເພແນအကြောင်းကြောင့်ဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီးတဲ့နောက်မှာလည်းပဲရှာမရအောင်ပျောက်ခွဲသွားတယ်ဘယ်တော့မှပြတ်မပေါ်အောင်ပျောက်ခွဲသွားတယ်ဆိုတော့အနိစ္စသဘောတရားတွေကိုသူဟာရှင်းရှင်းလင်းလင်းကြီးသိသွားပြီးသူယဟန္တာဖြစ်သွားတယ်နော်အဲ့ဒီဝိပဿနာကျင့်စဉ်နဲ့ယဟန္တာဖြစ်သွားတဲ့အခါမှာသူ့အနေနဲ့ဒီမြတ်စွာဘုရားဒီစိတ်ထဲမှာဒီလိုဝိပဿနာရှုရင်းနဲ့ယ ahanan ဖြစ်သူမရောက်ခင်လေးမှာသူရှင်သာရိပုတ္တရာမထေရဝိပဿနာတရားကိုကျင့်ကြံကြိုးကုန်အားထုတ်ပြီးတော့တမာရီချင်းစဉ်ဝိပဿနာချင်းစဉ်ကိုကျင့်ကြံကြိုးကုန်အားထုတ်နေတဲ့နားကသွားတဲ့အခါမှာမြတ်စွာဘုရားသခင်ကိုရောမြတ်ကရှင်သာရိပုတ္တရာကိုချိန်ပြီးတော့သူကရှင်သာရိပုတ္တရာမထေရကိုချိန်ပြီးတော့ဒီဟောကြားဆုံးမခဲ့တာအဲ့ဒီမှာသူ့အနေနဲ့ကယ ahanan ဖြစ်သွားပြီးတဲ့အခါမှာသူမလုပ်တော့ဆိုယ ahanan ဖြစ်သွားတဲ့အခါမှာအနိစ္စတင်ညာရှုရင်းကနေယ ahanan ဖြစ်သွားတဲ့အခါမှာဝန္တာကြည်နူးမှုတွေအာရမှုတွေနဲ့သူ့ရဲ့အမတ်တရားစကားကိုသူဘလို့ပြောတော့ဆိုကိလေသာသာပိတာမရှံသူတဏ္ဏမှာကိလေသာတွေအလုံးဖြည့်ဆည်းပြလိုက်ပြီးမိရှို့ပြလိုက်ပြီးလို့ဆိုလိုတယ်ကိလေသာအလုံးကိုရှို့မြိုက်ပြီးဖြည့်ဆည်းပြလိုက်ပြီးဘဝသတ္ဖြင့်တမှုဟတာဘဝအားလုံးကိုလည်းပဲရုပ်သိမ်းပြလိုက်ပြီနောက်ထပ်သူဘဝဆိုတာမရှိတော့ဘူးဘဝအားလုံးကိုရုပ်သိမ်းပြလိုက်တယ်ဝိခိနောဇာတိတန်တာရောတန်တရာထဲမှာမွေးလိုက်ဩလိုက်နားလိုက်သေးလိုက်ဆိုတဲ့တန်တရာလဲနေတဲ့အရာကြီးလည်းပဲသူ့အတွက်ကုံဆုံးသွားပြီနောက်ထပ်မွေးတော့မှမဟုတ်တော့ဘူးမမွေးလို့ရှိရင်သေဖို့လည်းမရှိတော့ဘူးအဲ့ဒီဇာတိတန္တာရဆိုမွေးလိုက်တေးလိုက်ဆိုတဲ့တန်တရာကြီးကိုလည်းပဲသူဟာဖြတ်သိမ်းပြလိုက်ပြီးအလုံးကုံဆုံးသွားပြီနတ္ထိဒါနေပုဏ္ဏဘောယခုခါကခုချိန်မှာသူ့မှာနောင်ဘဝဆိုဘဝတည်းသူ့မှာလုံးဝမရှိတော့ဘူးလို့ဆိုပြီးတော့သူဟာအနိစ္စဝတ္တသင်္ခါရဥပ္ပါဒဝယဓမ္မိနောဥပ္ပိစိတ်တဝါနိရုဇ္ဇန္တိ တေတံဟူမတ်တမောသူခေါ်ဆိုရဲဒီတရားလေးတစ်ပုဒ်ကိုတစ်ချိန်နာယုံနဲ့ပဲသူဟာနော်ဒီတရားလေးကိုဆင်ញင်သုံးသက်ခြင်းနဲ့ရဟန္တာဘုရားကိုရောက်ရှိသွားတာဆိုအမတ်တရအဲ့ဒီတရားကိုနာယူမှတ်သားပြီးဝိပဿနာတရားကိုကြည်ကြကြုတ်ကုန်အားထုတ်လိုက်သည့်အတွက်ကြောင့်ရလိုက်တဲ့အကျိုးကျေးဇူးတွေကဘာတွေတုံးဆိုတာကိုအမတ်တရစကားပြောတာဖြစ်တယ်သူတဏ္ဍမကိလေသာတွေအလုံးဖြည့်ဆည်းပြလိုက်ပြီဆိုကိလေသာရှိနေသေးလို့ရှိရင်ကံတွေကအကျိုးပေးဥမှာဒါမို့ကိလေသာနိရောဓေကမ္မနိရောဓောကိလေသာတွေချုပ်သွားမှကံကချုပ်တယ်ဒါကြောင့်မို့ကိလေသာတွေကိုဖြည့်ဆည်းပြလိုက်တယ်ဖြည့်ဆည်းပြလိုက်တဲ့အခါကျဘဝသဗ္ဗေတမှုဟတာဘဝဆိုတာကမ္မဘဝရှိတယ်ဥပပတ္တိဘဝရှိတယ်ကိလေသာဖြည့်ဆည်းလိုက်ခြင်းအပြင်ကံတွေကိုလည်းဖြည့်ဆည်းပြီးသားဖြစ်သွားတယ်ကံကိုဖြည့်ဆည်းလိုက်လို့ရှိရင်ကံကြောင့်အကျိုးပေးတဲ့ခန္ဓာ၅ပါးကိုလည်းဖြည့်ဆည်းပြီးသားဖြစ်သွားတယ်ဒီအိဋ္ဌိပ္ပယ်မျိုးဆိုတော့တယ်နော်အဲဒီလိုကိလေသာနဲ့ကံနဲ့နှစ်ခုလုံးကိုဖြည့်ဆည်းပြစ်လိုက်ပြီးဆိုတဲ့အခါမှာဝိခိနောဇာတိတန်တာရောတန်တရားဆိုတာလည်းပဲသူ့အတွက်ကုန်ဆုံးသွားပြီဒါကြောင့်မို့နောက်ထပ်ဘဝဆိုတာသူ့မှာမရှိတော့ပါဘူးလို့ဒီလိုအာရပါရသူဟာဥဒန်းကျူခဲ့တာအမတ်တရားစကားအနေနဲ့ပြောရတာဖြစ်တယ်တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့မထေမြတ်တို့ရဲ့အမတ်တရားစကားဆိုသူ့ဘဝဇာတ်ကြောင်းကိုကြည့်လိုက်မယ်ဆိုရင်ရိုးရိုးလေးနဲ့လာခဲ့တဲ့ဘဝလေးပဲအဲ့ဒီဘဝကနေပြီးတော့အခုလိုထူးခြားတဲ့အသည့်တွေဘုန်းကြီးတို့တွေလည်းအနေစာဝတ္တသင်္ခါရဆိုတာကြားဘူးနေတာပဲနော်ဒီကြားဘူးနေတာဘုန်းကြီးတို့တွေဘာကြောင့်ညံမရင်ကြက်ကြသေးတာလဲလို့ဆိုအလေးနဲ့ထားပြီးဆင်ញင်စဉ်းစားမှုအလုံးလုံးမှုနည်းနေသေးတယ်ဆိုတာကိုဒါထင်ရှားစေတာပေါ့နော်ဒါကြောင့်မလို့တရားလေးတစ်ပုဒ်ကြားနာပြီးရင်ထိုတရားလေးရဲ့အနှစ်သာရကိုသိရှိနားလည်ပြီးထိုတရားလာတဲ့အတိုင်းဆွဆွမြဲမြဲအာပတေယအကျိုးစားအထောက်ကြမယ်ဆိုလို့ရှိရင်တို့တွေပို့နိဗ္ဗာန်ဆိုတာလဲအနည်းလေးပဲဖြစ်မယ်ဆိုတာကိုယ်စီကိုယ်စီသဘောကျပြီးမိမိတို့သိရှိထားတဲ့တရားဓမ္မလေးကိုလက်ဆုံးလက်ကင်ပြုတ်ပြီးအကယ်၍ဒီဘဝလွဲချော်သွားရင်နောက်ဘဝလွဲချော်သွားရင်နောက်ဖရာဆိုတာမျိုးနဲ့ကြုံတွေ့ပြီးတန်တရာဟောကလုကင်းကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီယုံကြည်ကြပြီးကြိုးစားအထုံနိုင်ကြပါစေကုန်သတည်းမေတ္တာပို့ရအောင်တတဝါများစွာဖေးရန်กว่าချမ်းသာကြပါစေတတဝါများစွာဖေးရန်กว่าချမ်းသာကြပါစေမေတ္တာရေးခြင်းသုံးကားဖြံရင်ချမ်းကြပါစေရင်ချမ်းကြပါစေမေတ္တာရေးချမ်းမေတ္တာရေးချမ်းသုံးငါဖြံသုံးငါဖြံရင်ချမ်းကြပါစေရင်ချမ်းကြပါစေသက်ရှိချမ်းမာသက်ရှိချမ်းမာစိတ်ချမ်းသာစိတ်ချမ်းသာလောရစန္ဒပြည့်ပါစေလောရစန္ဒပြည့်ပါစေသက်ရှိချမ်းမာစိတ်ချမ်းသာလူရဆန္ဒပြည့်ပါစေဓမ္မောတတံပိဝိတဝါနဝိသာသဗ္ဗေတမုဟတာအာစရမရာတိတိဘာဝံနိဗ္ဗာနံယန္တုတာရောဓမ္မောတရံလောဘဒေါသမောဟစိတ်တောင်းကင်းပြောက်ကြည်အေးတရားစေကိုပိဝိတောဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသတဗေပူဇာညံ့ောင်းကိလေသာဆေရတောက်ဟူသမျှတို့သည်တမှုဟတာပိကြဘက်တွင်ရေမတင်တဲ့ကဲ့သို့ကင်းစင်လွင်ပြောင်းပေမရောက်အောင်ပေဖြောင်းအကုန်သည်ဟောတူစင်စစ်မသွေဖြစ်ကြပါစေကုန်တည်းအဇရမရံအိုခြင်းလည်းကွာနာခြင်းလည်းကင်းသေးခြင်းလည်းရှင်းထသောတိတိဘုံကိရိတဟုပုခတိကိဉ္ဉာအစစ်ဖြစ်ပေထသော Nevana nevana hugo ibirodo. Tarawo dea chicken sikong winyat rosim yadu di. Siandu barami sensem yenem yenwe. Malem bonde sayodo muja base kong the di.